မလေးရှားနိုင်ငံစီလံကောပြည်နယ်ထဲမှာဒီဇင်ဘာ22ရက်နေ့ညတကောင်ကျော်ကဖောက်ထွင်းမှုလုပ်နေတဲ့ဓားပ်ကိုင်းက Ranger 3ခုကိုရဲတပ်ဖွဲ့ကအသေးပြစ်ခတ်ဖမ်းဆီးလိုက်ပါတယ်။ဒီလူတွေဟာ UNHCR ကကိုင်းဆောင်ထားသူတွေဖြစ်တယ်လို့လည်းပြောပါတယ်။ဒီသတင်းကို VOE သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဖို့မျိုးစားကားကိုစီးနှင်းလာတဲ့အသက်30အရွယ်တန်ရရှိသူ3ဦးကိုကုကင်းကြိုတင်ကာကွယ်ရေးတပ်ဖွဲ့တွေကညတကောင်အချိန်7နာရီ30လောက်မှာမတင်ငါဘွယ်တွေ့ရှိတာဖြစ်ကြောင်းစီလံကောရဲချုပ်ဒူတက်ဟူစိန်အိုမန်ခန်ကဗရင်းသာရှင်လင်းဘွယ်မှာမလေးရှားဘာသာနဲ့
Kumpulan ini dalam keahlian tiga hingga empat orang pernah ditangkap.
Terus ni nih yaitu sesekai nih kama, eri ruhin jari ha, yaitu kau tu tenan nih sate pikat bi tau jangan lelu le ye muka biasa bare, eri nau ရဲတပ်ဖွဲ့ကတနင်္လာရှိသူရဲ့ကားကိုပြန်လည်ပစ်ခတ်ခဲ့ပြီးနှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ကြောင်းကားပေါ်ပါလာသူတွေကိုအသေးဖမ်းဆီးနိုင်ခဲ့တယ်လို့လည်းပြောပါတယ်။တနင်္လာရှိသူနှစ်ဦးထံကတော့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ကတ်တွေကိုစစ်ဆေးတွေ့ရှိခဲ့ရပြီးနောက်ထပ်တနင်္လာရှိသူနောက်တစ်ဦးကတော့တပ်တွေကစိုက်ရွက်စာတမ်းတွေမရှိတဲ့အကြောင်းရဲမှုစိန်ကပြောပါတယ်။ရဲတပ်ဖွဲ့ကသူတို့ရဲ့ကားကိုစစ်ဆေးခဲ့ရမှာဓာရှိတစ်လက်နဲ့ထောင်လုံးပြုအမျိုးအစားပစ္စတိုနှစ်လက်ကိုလည်းတွေ့ရတယ်လို့ဆိုပါရယ်အမိမတိတန်ရရှိသူနောက်တူကိုနောက်ထပ်စစ်ဆေးမှုတွေလုပ်ခဲ့ရမှာသူဟာရိုဟင်ဂျာလူမျိုးဖြစ်ပြီးဖောက်ထွင်းမှုနဲ့လူရဲမှုတွေကို2011ခုနှစ်ကတည်းကရာဇဝတ်မှုမှတ်တမ်းတွေရှိခဲ့တယ်လို့2016နဲ့2019တွေမှာထောင်ချခံရသူဖြစ်တယ်ဆိုတာကိုလည်းစစ်ဆေးတွေ့ရှိခဲ့ရတယ်လို့ဆိုပါရယ်ဇလန်ဂေါတာလမကကွာလန်လန်ဘူးမလကာပါဟန်းနဲ့ပီနန်တို့မှာလည်း2011ခုနှစ်ကတည်းကသူတို့ဟာရာဇဝတ်မှုတွေလုပ်ခဲ့တယ်လို့လည်းရဲမှုကပြောပါတယ်။ဆလန်ကောမှာဒီတိုင်းနဲ့ပတ်သက်တဲ့နောက်ဆုံးအမှုတစ်ခုကတော့ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကတံပိုးကြီးတဲ့ Rolex နာရီ3လုံးနဲ့နာရီနောက်ထပ်နာရီ2လုံးခိုးယူခဲ့တယ်လို့လည်းဆိုပါတယ်။အိမ်မှာလူမရှိတဲ့အိမ်လေးကိုပိတ်မှတ်ထားခဲ့တယ်လို့လည်းရဲမှုကပြောပါတယ်။တန်ရရှိသူနှစ်ဦးထံကနေ UNHCR ကတ်တွေတွေ့ရှိတဲ့အတွက်အဲ့ဒီအထောက်အထားတွေကိုအတီးပြုတ်နိုင်ဖို့လုပ်မှာဖြစ်တယ်လို့လည်းဆိုပါတယ်ရဲတပ်ဖွဲ့ကတော့နိုင်ငံအတွင်း UNHCR ကတ်နဲ့ပတ်သက်လို့ထပ်မံစစ်ဆေးမှုများပြုလုပ်နေတယ်လို့လည်းရဲမှုဟူစိန်ကပြောပါတယ်ဒီသနက်ကိုဘယ်ကရခဲ့တယ်လဲသနက်နှစ်လက်ကိုတခြားရာဇဝတ်မှုတွေအတွက်အသုံးပြုခဲ့သလားဆိုတာကိုလည်းနောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်နေတော့မယ်လို့လည်းရဲတပ်ဖွဲ့ကပြောသွားပါတယ်ဒီရဲတပ်ဖွဲ့ကတော့အဲ့ဒီဖောက်ထွင်းကိန်းဟာကူလူစီလံကောအပြင်ဆလံရဲဧရိယာတွေမှာဖောက်ထွင်းမှုနဲ့လူရဲမှုတွေမကြာခဏကျူးလွန်ကြောင်းမှတ်တမ်းနေနဲ့ဖော်ပြခဲ့သလိုသိမ်းဆီးထားတဲ့တနက်နှစ်လက်ကိုလည်းဖော်ပြထားပါတယ်ဒီအမှုကိုရာသပတ်ကြီးပုံမှန် 300-900 အမှုခွင့်စစ်ဆေးနေကြောင်းရဲမှုဟူစိန်ကပြောကြားသွားခဲ့ပါတယ်သိဆုံးသူတွေဟာမလက်ကာစီလံကောကွာလာလန်ပူဘာဟန်နဲ့ပီနန်တို့တွေမှာမှုဝင်းတွေကျူးလွန်ထားသူတွေဖြစ်တယ်လို့လည်းရဲချုပ်ကပြောဆိုခဲ့ပါတယ်ရှင်